38မျိုးဆက်ကျောင်းသူတူဖြစ်တယ်မနီလာတိန်ပေါ့လေအခုဆိုလို့ရင်သူအင်းစိန်တော်အောင်ပို့ထားတယ်လို့သိရပါတယ်ခင်ဗျဒီအမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အခြေအနေလေးနည်းနည်းပြောပြပေးပါဦးခင်ဗျ
သူကဒီ2015ခုနှစ်ဖေဖော်ဝါရီကစပရာကျောင်းသားတပည့်ကိုထောက်ခံဆန္ဒပြခဲ့တဲ့အတွက်အခုကသူ့ကိုဖမ်းတယ်လို့ဆိုပါတယ်ဆိုတော့ဒီထောက်ခံဆန္ဒပြတာကတစ်နှစ်ရှိသွားပြီပေါ့ဆိုတော့တစ်နှစ်ကြာမှသူ့ကိုဖမ်းမလားထုတ်တယ်ဖမ်းမလားထုတ်တဲ့အခါမှာလည်းဒီနေရာလုစားကိုမစုံစမ်းဘဲနဲ့အတည်ပြုပြီးတော့ဖမ်းမလားထုတ်တဲ့ကိစ္စမျိုးတွေရှိပါတယ်မလီလာသေးကဒီနေတဒူဝဒီရှိရရှိရုံလာနေတယ်ကာဗီရုံထုတ်နေပါလေအနေနာသွားနေတယ်ဆိုတော့နေတိုင်းမြင်နေရတဲ့ကိစ္စကိုဖမ်းဝါထုတ်တယ်ဆိုတော့ဒါကသူတို့ရဲ့တရားဥပဒေကဘာလဲဆိုတော့ဟိုမင်းကိုထုတ်ပြရတော့ရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးသူ့ကိုတုံးမဆက်ရှင်နဲ့ဟိုတရားဆွဲဆိုတယ်သူ့အနေနဲ့ဒီဘုံကချက်လည်းထုံးမှာမဟုတ်ဘူးနောက်တစ်ခါတံငွေလည်းဆောင်မှာမဟုတ်ဘူးသူများဆောင်ရင်လည်းသူအနေနဲ့လက်ခံမှာမဟုတ်ဘူးတရားရုံးမှာလည်းပူပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးဆိုပြီးတော့သူကပြောခဲ့ပါတယ်ဆိုတော့ဒါကြောင့်ဒီနေ့ဒီမြန်ကုန်းမြို့နယ်တရားရုံးကနေပြီးတော့အင်းစင်ဆောင်မှာထောက်မှာထုတ်ဖို့အတွက်အမိန့်ချမှတ်လိုက်တယ်လို့ကျွန်တော်တို့အဲ့လိုသိရပါတယ
်မန္တိလာသိန်းအနေနဲ့ကအခုကကိုယ်တိုင်ခံဝန်ချက်မထိုးတဲ့အတွက်ကြောင့်သူအင်းစင်ထောင်ကိုရောက်သွားတဲ့သဘောရှိတယ်လေဒါကလည်းသူ့ရဲ့ရွေးချယ်မှုပဲဖြစ်နေလေဆိုတော့ဒီပေါ်မှာတော့ဘယ်လိုဘာများပြောချင်ပါလဲခင်ဗျ
သဘောကတိကျခုနကပြောခဲ့သလိုပဲတစ်နှစ်ကြာမှဒီလာပြီးတော့ဒီတရားစွဲတဲ့ကိစ္စလေးနောက်တကဖမ်းရန်ထုတ်တဲ့ကိစ္စလေးအဲ့ဒါလေးကဥပဒေအတိုင်းမဟုတ်ဘူးဆိုတာကသိကြနေတဲ့ကိစ္စမျိုးတွေဖြစ်တယ်အဲ့ဒါကရဲစခန်းရဲ့ဒီပေါ်ရမှုဖြစ်တယ်ရဲစခန်းမှာဒီကိစ္စကတာဝန်ရှိပါတယ်ပြန်ပြီးတော့တရားစွဲလို့ရနိုင်တဲ့အခြေအနေမျိုးရှိပါတယ်ဒါမျိုးက
အခုပုံစံရဆိုလို့ရှိရင်ပေါ့လေအခုပေါ့ဒီကအခုကမတ်နီကသိမ်းလို့တစ်နှစ်ကျော်မှဒီဆွဲတယ်ပေါ့လေအဲ့အလားတူပဲပေါ့လေမဖြူဖြူအောင်လို့ကိုလင်းထက်နိုင်လို့လည်းပဲဒီကအခုမြို့နယ်တွေအလိုက်ကိုသူတို့ဆွဲနေတာရှိတယ်။နောက်တခြားပေါ့လေဒီចောင်းသားတွေဝန်းရံသူတွေနောက်တစ်ခါတက်ကြွလှုပ်ရှားသူတွေလည်းအခုအမှုတမှုတွေကိုပဲတခါတည်းနယ်မြေတွေခွဲပြီးဆွဲနေတာကြီးလည်းအခုမှပေါ်လာတာပေါ့လေ။ဆိုတော့ဒီကိစ္စတွေပေါ်မှာဘယ်လိုများသုံးသပ်မိပါလဲခင်ဗျ။
ကျွန်တော်တို့အမြင်ရကတော့ဆိုတော့အဓိကနောက်အစိုးရတက်လာရင်လည်းပြည်ရေးဌာနကဟိုသူတို့စီမှာလုပ်ပိုင်ခွင့်ရှိတယ်ထမ်းမဲ့ခွင့်ရှိရယ်အစိုးရကသွားပြီးတော့အမိတ်ပေးလို့မရဘူးဆိုတော့သဘောမျိုးထုတ်ပြတာဖြစ်သလိုပဲဒီကျောင်းသားလေးစီမှာဒီအပြစ်ရှိပါတယ်လို့စွပ်စွဲခြင်းမျိုးရပါတယ
်တချို့ပြောနေကြတာအခုလို့ဆောင်ရွက်နေတဲ့ကိစ္စတွေကနောင်အစိုးရတက်လာတဲ့အခါမှာအခက်အခဲတွေတွေ့စေတဲ့အနေအထားမျိုးရောက်အောင်လို့တွန်းပို့နေတဲ့အခြေအနေမျိုးဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ ABB နေနဲ့ရောဘယ်လိုများယူဆထားပါလဲ
နောင်အစိုးရတက်လာခဲ့တယ်ဆိုလို့ရှိရင်တော့တော်သားစုကြည်ကိုနှက်ကိုကလည်းထုတ်ပြောတာတွေရှိခဲ့ပါတယ်ဒီမိုကရေစီစနစ်မှာဒီအကျဉ်းတော်ထဲမှာနိုင်ငံရေးအကျဉ်းသားတယောက်ရှိနေတာကိုကဟိုများလာပါပြီဆိုပြီးပြောတာရှိသလိုပဲဒီ NLD အစိုးရဒီတက်လာတဲ့အခါမှာဒီနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဆိုတဲ့ကိစ္စကဒါကဥစားပြီးလှုပ်ဆောင်မယ်ကိစ္စပဲလို့ဟိုပြောဆိုခဲ့တာရှိပါတယ်ပုံမှန်လည်းခုနကပြောသလိုပဲအကြက်တဲလေအခက်ခဲလေစိတ်ခေါ်မှုတွေကတော့ဒီအစိုးရစီမှာအများကြီးရှိလာနိုင်သေးပါတယ်
အခုလက်လောအနေနဲ့ပေါ့လေဒီနိုင်ငံရေးအကျဉ်းသားဘယ်နှယောက်လောက်ရှိလဲခင်ဗျာ
ကျွန်တော်တို့ရဲ့မှတ်တမ်းအရဆိုလို့ရှိရင်တော့ဒီနိုင်ငံရေးအကျဉ်းသားဆွေးနွေးဦးဟာအကျဉ်းကြခံနေရပါတယ်ဒီတရားရင်ဆိုင်နေရတာ412ဦးရှိပါတယ်ဒီ412ဦးထဲမှာ125ဦးဟာဒီအကျဉ်းတော်ထဲမှာအထုပ်နောက်ခံလာပြီးတော့ဒီအမှုရင်ဆိုင်နေရတဲ့လူတွေဖြစ်ပါတယ
်နောက်တစ်ခုကတော့ဒီကျောင်းသားတွေနဲ့ပတ်သက်ပြီးတော့ဒီပေါ့အမှုကရေရှည်ဆွဲနေရဲဆိုပြီးတော့တချို့ကပြောနေကြတယ်လေဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများယူဆပါလဲ
တိကျသူတို့ကိုမလွတ်ပေးကြလို့သူတို့ကိုအပြစ်ရှိတယ်လို့အများမြင်အောင်ပြသနေကိုရတယ်လွတ်ပေးလိုက်လို့ဆိုလို့ရှိရင်အပြစ်မရှိဘူးလို့အဲ့လိုမြင်မယ်ဆိုလို့ရှိရင်ဒါကအစိုးရရဲ့ဒီအမှားဖြစ်တယ်လို့သူတို့ကိုပြန်လည်ဆွဆွဲပါဘူးစိုးရိမ်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲသဘောထားပေးပါပါ
ကိုတိတ်နိုင်ခင်ဗျအခုလို့ရှင်းပြပေးရကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါ